ရခိုင်ပြည်မြောက်ပိုင်းပြည်ပခါနဲ့ပတ်သက်တဲ့လူအခွင့်ရေးဆိုင်ရာနိုင်ငံတကာဖိအားတွေကိုထိတ်တိုက်ရင်ဆိုင်တာထက်ထိတွေ့ဆက်ဆံညှိနှိုင်းဖြေရှင်းသွားမှာဖြစ်တယ်လို့မြန်မာတို့နိုင်ငံသားရဲ့ဝန်ကြီးဦးကျော်တင်ကပြောပါရယ်ရခိုင်ပြည်ထနာနဲ့ပတ်သက်လို့အစိုးရမှပြပဖိအားတွေအပြင်ပြည်တွင်းဖိအားတွေပါရှိနေတာကြောင့်တိုင်းပြည်တည်ငြိမ်ရေးကိုအလေးထားကင်တွယ်ရမှာဖြစ်တယ်လို့လည်း VOA မြန်မာပိုင်းနဲ့တွေ့ဆုံမေးမြန်းခန်းမှာဒုနိုင်ငံသားရဲ့ဝန်ကြီးကပြောခဲ့ပါရယ်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာဒုတိယနိုင်ငံသားဝန်ကြီးဦးကျော်တင်ကို VOA ကကိုသားညို့ဦးနယူးယောက်မှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရအောင်ပါရှင်
။အခုဆိုရှင်မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာဖိအားတွေပေါ့နော်နိုင်ငံတကာဝေဖန်ပြောဆိုမှုတွေ EU ဥကုလသမဂ္ဂ OIC စသဖြင့်ဝေဖန်ပြောဆိုမှုတွေတော်တော်လောင်မြင့်တက်နေပါတယ်။ဒါ UNSC ထီတော်မှာဆွေးနွေးမယ်ဆိုတဲ့အခါဖြစ်တဲ့အခါကျတော့အခုအနေအထားမျိုးကမြန်မာအတွက်တန်တမာကြီးရချက်တဲရောက်နေပြီလို့ဆိုနိုင်ပါလားခင်ဗျ။
ကျွန်တော်နိုင်ငံခြားရေးမှာတာဝန်ထမ်းဆောင်လာတဲ့ပေါင်း40နီးပါးရှိပါပြီ။အဲ့တော့ဒီကာလအတွင်းမှာတော့ကျွန်တော်အနေနဲ့ဒါဟိုတန်တမာရေးအေးရကျွန်တော်တို့ဒီဘက်မှာတော့เนาะဖီအားအမြင့်ဆုံးအချိန်လို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်ဒီပြဿနာဖြေရှင်းတဲ့အခါမှာပြင်ပအပေါ့เนาะနယူးယောက်ကုလသမဂ္ဂဘက်ကဒီဘက်ပြင်ပအကြည့်နေတဲ့ရှူဒေါင်ပေါ့เนาะသတင်းမီဒီယာရဲ့ဟာနဲ့ရှူဒေါင်ကလည်းကြည့်ပြီးတော့အရန်မဆုံးဖြတ်ဖို့လိုပါတယ်အဲ့ဒါကိုကျွန်တော်တို့ပြည်တွင်းမှာလက်တွေ့ဖြစ်ပေါ်နေတဲ့အခြေအနေပြည်သူတွေခံစားချက်တော့ဒီအကြမ်းဖက်တိုက်ခိုက်မှုတွေအန္တရာယ်တွေနောက်ပြီးတော့ပြည်သူတွေရဲ့ဟိုပေါ့နော်သဘောထားဆန္ဒတွေနောက်ဟိုအခုကျွန်တော်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အနေအထားတွေကိုအခြေဟိုပေါ့ဓမ္မဒေသကြာကြာလေးလာတရှိပြီးမှအဲ့ဒီအချက်လေးကိုခြေခံပြီးမှဆုံးဖြတ်ဖို့တင်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့ဒီတော့ကျွန်တော်တို့မြန်မာကိုယ်စားလှယ်ဖွဲ့တင်နဲ့ဒါကျွန်တော်တို့စကွေးနဲ့နိုင်ငံတော်တာဝန်ပို့ကမိငွန်းပြောကြားခဲ့တာအပြင်တော့ကျွန်တော်ဒုသမရကြီးကလည်းမနေ့ကကျွန်တော်ရဲ့ရည်တည်ချက်တွေကိုကျွန်တော်တို့ကတော့ဒီရှေ့ဘယ်လိုဆောင်ထွက်သွားမလဲဆိုတဲ့ forward looking approach ကျွန်တော်ရှေ့ဟိုလက်သေးရှင်းလင်းခဲ့ပါတယ်။နောက်ပြီးတော့ဒီမှာကျွန်တော်တို့ session တွေကပေါ့နော် September session တွေကကျွန်တော်တို့ဟိုပြည်ထောင်နိုင်ငံရဲ့ဝန်ကြီးဦးဆောင်ပြီးတော့ကျွန်တော်တို့ informal ဟိုအလို့သဘောဟိုနေ့လည်အစားပွဲကျင်းပပြီးတော့ဒီကိစ္စမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီမိုကရေစီအတွင်းကူးပြောင်းရေးကိုအားပေးကြရတဲ့ဒီနိုင်ငံအနောက်နိုင်ငံတွေပေါ့နော်အဲဒီနိုင်ငံတွေလည်းပါတယ်နောက်ပြီးတော့ဒီလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေလည်းပါတယ်နောက်တခြား event ဒီကိစ္စမှာဟိုတူ OIC တွေရနိုင်ငံတချို့တို့အင်ဒီဂျင်းဘင်္ဂလားဒေ့ရှ်တို့အင်ဒိုနီးရှားတို့လည်းပါပါတယ်မလေးရှားကိုလည်းပါတယ်အဲ့တော့ကျွန်တော်တို့ကိုယ်စားလှယ်ဖွဲ့တင်နေခုနကျွန်တော်ပြောခဲ့တဲ့အစည်းအဝေးမှာကျွန်တော်တို့ရဲ့ခုနသဘောထားတွေကိုကျွန်တော်တို့ရှင်းပြခဲ့ပါတယ်အဲ့တော့ဒီကိစ္စကိုကန့်တွဲဖြစ်ရှင်းတဲ့အခါမှာပေါ့နော်ဟိုခုနဟိုဒီပြဿနာဟိုအပြစ်တင်ရှုံချဖို့တဲ့ကိုအရေးယူဖို့တဲ့ကိုကျွန်တော်တို့နိုင်ငံတော်အစိုးရအထူးတော်တော်ဆန်းစုကြည်ဦးဆောင်နေတဲ့အစိုးရနေဒီပြဿနာရေရှည်ပြည်လဲဖြေရှင်းရေးအတွက်ကိုကြိုးပမ်းဆောင်ရနေတဲ့အခါမှာဝိုင်းဝန်းကူညီပံ့ပိုးကြဖို့နောက်ပြီးတော့ဒေါက်တာကိုဖီအန်အန်ကော်မရှင်အကြံပြုထားတဲ့အကြံပြုချက်တွေကိုဖြေရှင်းခြင်းအဖြစ်ဒီဟာတကယ်အဓိကဟောပေါ့နော်သူတို့ root causes တွေလည်းဖြေပြေလည်သွားမယ်အဲ့တော့ဒီနိုင်ငံဒီအတိုင်းဝိုင်းတစ်ခုကျမှနော်ကျွန်တော်တဟဆာတာဖြစ်ဖြစ်နဲ့နေထိုင်နေတဲ့အနေအထားမျိုးပြရအောင်ကျွန်တော်တို့အနေနဲ့ဟိုကျိုးပန်းဖြစ်ရှင်းသွားမယ်ဆိုတော့အဲ့လိုတန်ဆိတ်ထားချထားတဲ့ဟာကိုအဲ့ဒီလုပ်ငန်းတွေမှာနိုင်ငံကနေပြီးဝိုင်းဝန်းကူညီခြင်းအဖြစ်နဲ့ဖြည့်ရှင်းချက်နိုင်လိမ့်မယ်လို့ကျွန်တော်တို့ယုံကြည်တဲ့အကြောင်းကျွန်တော်တို့ပြောကြခဲ့ပါတယ်အဲ့တော့အထူးသဖြင့်ဆုံးဖြတ်တဲ့အခါမှာပေါ့နော်တကယ်ဗဂရီအခြေအနေမှာတရင်တွေကိုမူတည်ပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်ကိုလိုတဲ့အကြောင်းကိုကျွန်တော်တို့အနေနဲ့ရှင်းပြခဲ့ပါတယ်
ဝန်ကြီးတို့ကအခုကဒီရခိုင်ပြည်ထောင်နယ်ပတ်သက်လို့အစိုးရတွေပေါ့နော်နိုင်ငံကတိုင်ဝမ်ကိုရှင်းပြတယ်ပြောဆိုတယ်တစ်ချိန်တည်းမှာပဲလူခွန်ကြီးအဖွဲ့စည်းတွေနောက်တစ်ခုက Nobel ဆုရှင်လို့ဟာမျိုးတွေသူတို့ရဲ့စိုးရင်ချက်တွေပြောဆိုတာလည်းရှိတယ်အဲ့တော့အဓိကတော့သူတို့လူခွန်ကြီးရှူတော်ကနေပြောကြတာပေါ့ဒီအဖွဲ့စည်းတွေဒီလိုလူတွေကိုရောဆွေးနွေးရှင်းပြဖို့ရှိပါလားဘာလို့ဆိုတော့တလောကပဲဒေါန်ဆန်းစုကြည်ကတန်တမန်တွေကိုဖိတ်ခေါ်တဲ့အခါမှာရခိုင်ဒေသကိုဆင်းပြီးတော့ကြည်ပါလေ့လာပါဆိုတော့ဒီအဖွဲ့စည်းတွေနဲ့ပတ်သက်လို့ရောရှင်းပြဖို့တစုံတရာတုံ့ပြန်မှုရှိပါလား
ကျွန်တော်တို့ဒီဖွဲ့စည်းတွေကတော့ကျွန်တော်တို့နိုင်ငံတော်အတိုင်းပံပို့ရဲ့သူ့ရဲ့သဘောထားကိုကျွန်တော်တို့အားလုံးကဘာသိအောင်ကျွန်တော်ပြောကြခဲ့တယ်ဒုသမရာကြီးမိန်းမမှာလည်းထပ်ပြီးတော့ကျွန်တော်တို့အသေးစိတ်ပြောကြခဲ့တယ်နောက်ပြီးတော့ကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့ဟိုလူခွင့်ဖွဲ့တွေနဲ့အခုချင်းဒီတော့ထိတွေ့မှုမရှိသေးတော့လည်းပဲကျွန်တော်တို့အခုဟိုကျွန်တော်အဓိကပေါ့နော်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတော့ပြောနေတယ်မြန်မာနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံချင်းဖြည့်ရှင်းလို့မရလို့ကိုနိုင်ငံကနီးလန်းနဲ့ဖြည့်ရှင်းတဲ့ပုံစံမျိုးပြောတယ်မြန်မာနိုင်ငံအထူးဆွေးနွေးရေးလိုတဲ့သဘောထားမရှိဘူးလို့အဲ့လိုမျိုးပြောကြနေရရှိတယ်။မဟုတ်ကျွန်တော်တို့အချိန်မီး ready ပါပဲလို့ကျွန်တော်တို့အေးဘင်္ဂလားဒေ့ရှ်နိုင်ငံကို special appointment ဖြစ်ကျွန်တော်ကိုယ်တိုင်လည်းပြီးခဲ့တဲ့ဇန်နဝါရီကသွားခဲ့တယ်။နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းသွားခဲ့တယ်။ကျွန်တော်တို့ကတော့ဒီကိစ္စကိုနိုင်ငံချင်းဖြည့်ရှင်းဖို့အသင့်ဆိုတာပြောချတယ်။အခုဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့ဒီနေ့ညနေပဲကျွန်တော်တို့ bilateral ဆွေးနွေးဖို့ရှိတယ်။နောက်အင်ဒီဂျင်းနိုင်ငံတွေလည်းဆွေးနွေးဖို့ရှိတယ်။ရ င်ဒိုနီးရှားတော့ဆိုတော့ကျွန်တော်မကြာခဏတွေ့ပါတယ်ဟုတ်ကဲ့ဟုတ်ကဲ့
နော
က်အာဆီယံနိုင်ငံတွေနဲ့ဆိုတော့ကျွန်တော်တို့စီဝေးအာဆီယံနိုင်ငံရောင်းအစည်းအဝေးမှာရှိပါတယ်အဲ့မှာလည်းကျွန်တော်တို့အာဆီယံမူရတော့ဒီပြည်တွင်းကိစ္စကို officially ဆွေးနွေးတဲ့အနေအထားမျိုးမရှိဘူးဒါပေမဲ့ကျွန်တော်တို့ကတော့ဟိုပေါ့ဟို very informal setting တွေ့ပြီးတော့ကျွန်တော်တို့ဟိုဟာသူတို့တွေကိုကျွန်တော်တို့အာဆီယံကျွန်တော်ရဲ့သဘောထားရှင်းပြဖို့လည်းရှိတယ်နောက်သူတို့အနေနဲ့ဘယ်လိုနီးနဲ့ဒီပြဿနာပြည်လဲမှာကိုကြီးပံ့ပိုးနိုင်မလဲဆိုတော့ပြောဖို့ရှိပါတယ်
ဟုတ်ကဲ့
လောလောဆယ်ကတော့လူခွင့်ဖွဲ့စည်းတွေနဲ့သူတို့ကကန့်လန့်ထားလဲပြီးရှိတော့ကျွန်တော်တွေ့ဆုံလည်းမရှိပါဘူ
းခုကနောက်ကုလသမဂ္ဂရဲ့ fact finding mission ပေါ့နော်လူခွင့်ကောင်စီကနေပြီးတော့ဒီအချက်လက်စုဆောင်ရေးဖွဲ့ကိုလွှတ်ဖို့ကိစ္စမှာမြန်မာနိုင်ငံရည်တည်ချက်ကတော့ဒါကပြည်ရင်းယူဝင်ဆွတ်ဖက်တယ်ဆိုပြီးတော့လက်မခံခဲ့ပါဘူးအခုဒီအနေအထားမျိုးမှာတော့ဒီသဘောထားပြောင်းလဲဖို့ရှိပါလား
ကျွန်တော်ပြည်တွင်းဝင်ရဆက်ဖက်တယ်လို့အဲ့လိုတော့မသုံးပါဘူးအမှန်ကျွန်တော်တို့ပြောရတာကျွန်တော်တို့ဒီဆိုးအသက်တက်လာတဲ့ခါမှာ human rights နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုဟာပေါ့ထိတ်တဲ့ user တွေ့တဲ့ဟို confrontation မဟုတ်ဘဲနဲ့ cooperation approach engagement approach နဲ့သွားနေတာပေါ့နော်ထိတွေ့တဲ့အနေနဲ့သွားနေတာကြတော့အဲ့တော့သူတို့ရဲ့စိုးရင်ပုံအောင်လည်းသိတယ်အဲ့တော့သူတို့ဘက်ကဒီ fact finding mission ကိုဟိုအဲ့ဒီဟာဟိုဖွဲ့ဖို့အစိုးပြုကြတဲ့ဟာကျွန်တော်တို့အနေနဲ့ဒီ fact finding mission ကိုဆေးလွတ်မယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာနော်ဟိုအမရခိုင်ပြည်နယ်မှာဆိုရင်ဒါအဲ့ဖွဲ့လာမကိုစတင်နေအင်အားစုတွေအများကြီးရှိတယ်အစိုးရအဖွဲ့တွေနောက် even ဒီရခိုင်ဒေသခံတွေရောနောက်စတင်မဲ့ပါတီတွေရောဒီဟာဒီကိစ္စစတင်နေအင်အားစုတွေအများကြီးရှိပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံခေါင်းဆောင်အနေနဲ့ဟိုခေါင်းဆောင်ဖြစ်လာတဲ့ခါမှာပေါ့နော်လူခွင့်ရှိတော့တခုလည်းကြည့်လို့မရပါဘူးနိုင်ငံရဲ့တည်ငြိမ်မှုလည်းကြည့်ရတယ်လူခွင့်ဆိုတဲ့ခါမှာလည်းတစ်ဖက်အဖွဲ့အစည်းအလုံးရဲ့လူခွင့်ကိုကြည့်ရပါတယ်အဲ့တော့ဒါကြောင့်မို့လို့ကျွန်တော်တို့ကအထူးသဖြင့်နိုင်ငံရဲ့တည်ငြိမ်မှုဟိုပြပြသွားမှာဆိုးတယ်အဲ့တော့ဒီဖွဲ့စည်းလှုပ်ရှားခြင်းစန့်ကျင်မှုတွေဖြစ်လာပြီးမတည်မငြိမ်တွေဖြစ်သွားလို့ရှိရင်ကျွန်တော်တို့အနေနဲ့ဒါဒီမိုကရေစီဆိုင်လမ်းကြောင်းတွေပါတယ်တော့တင်းဆောင်းသွားနိုင်တယ်လို့ကျွန်တော်တို့စိုးရိမ်ပုံမှန်မှုရှိပါတယ
်ဟုတ်က
ဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကကျွန်တော်တို့နေပြင်ပြည်ချင်းနေနဲ့အဲ့ဒီဖွဲ့လက်ခံမှုဆိုတာနည်းနည်းမကိုက်ညီဘူးလို့ပြောတော့
ဒါပေမဲ့ဒီဖွဲ့စည်းသွားခြင်းအဖြစ်ဘာပြောတော့တစုံတရာကဘာကနေပြီးတော့အချက်လက်အခြေအနေမှန်နေရမသွားနိုင်ဘူးလား
ဒီဟာသူတို့တွားခြင်းအဖြစ်နောက်တစ်ခုရှိတာပေါ့နော်သူတို့လာလို့ရှိရင်လေသူတို့ကသူတို့လာခြင်းအဖြစ်ဒါသူတို့ကတော့အချက်လက်အခြေမှန်တွေသိအောင်လို့တော့ကျွန်တော်တို့ကတော့ဒီ human လူခွင့်ကောင်စီဥက္ကဋ္ဌနေတဆင့်သူတို့ကိုကျွန်တော်တို့ကျူပန်းဆောင်မှုကျွန်တော်ရဲ့ narrative ကျွန်တော်ရဲ့အမြင်သဘောထားတွေကျွန်တော်တို့ကပံ့ပိုးပေးပါတယ်အဲ့တော့ကျွန်တော်တို့ကသူတို့ကိုဓာတ်ရိုက်ဟိုမြန်မာနိုင်ငံဖိတ်ကြားခြင်းမရှိတော့လဲပေါ့နော်ဒီလူခွင့်ကောင်စီဥက္ကဋ္ဌရှိဦးကျွန်တော်တို့ကစာရေးပေးရမယ်သူတို့ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖြစ်ရမယ့်အခြေအနေတွေကိုကျွန်တော်တို့ဟိုပတ်မိုးဟိုပေးထားပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့ရဲ့ဟိုသဘောထားတွေပြောကြားခွင့်တော့မဆုံးရှုံးပါဘူးပြည်တွင်းကိုကိုယ်တိုင်လာရောက်ခြင်းအဖြစ်ခုနမတည်ငြိမ်မှုတွေဒီအုပ်စုနှုတ်ကသာကွဲပြားမှုတွေအဲ့လိုမျိုးတွေဖြစ်လာမယ့်အနေအထားတွေရှိလာနိုင်တယ်အဲ့ဒါကိုစိုးရင်လို့ဖြစ်ပါတယ
်ဝန်ကြီးကုလို့ဖြစ်ကြပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျွန်တော်လည်းကျွန်တော်တို့ရဲ့သဘောထားလေးတွေဟိုပြောကြွေးကြွေးရတဲ့အများကြီးကျေးဇူးတင်ပါတယ်